္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ30ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါရှင်တော်မီလောင်ကျွမ်းမှုပို့ပြီးတော့ပြန့်နှံ့နေတဲ့ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်ထဲမှာဒီကနေ့အရေးပေါ်သတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ခဲ့ရပါတယ်မျိုးပီစာပြင်ဆင်ပြီးတော့လူသားတွေဖန်တီးခဲ့တဲ့ဆိုတဲ့တရုတ်သစ်ပံပညာရှင်ကို1003နှစ်ချလိုက်ပါတယ်အခုလိုနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့82ကြိမ်ရောက်ကချင်ပြည်နယ်နဲ့အခမ်းအနားကျင်းပတဲ့အခါမှာတော့မနောပွဲတော်ကိုထည့်သွင်းမကျင်းပဖို့ပြည်နယ်အစိုးရကဆုံးဖြတ်ခဲ့တာဘာကြောင့်ပါလဲ
မနောပွဲကျင်းပရေးကော်မတီနဲ့ကချင်ရိုးရာရင်ကျေးမှုနဲ့စာပေအဖွဲ့ချုပ်နဲ့လို့စလုံးရွေးချယ်မှုကတော့မတိုက်ဆိုင်ကြဘူးဖြစ်နေ
ပြည်နယ်အစိုးရတာဝန်ရှိသူပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီသတင်းနဲ့တဆက်သေးပါပဲကချင်ပြည်နယ်ရဲ့ပထမဆုံးစစ်မှုဇုန်စီမံကိန်းအပေါ်မှာပွင့်လင်းမြင်သာမှုရှိဖို့ကချင်ပါတီတွေကတောင်းဆိုသလိုကချင်ဒေသခံတွေဘက်ကလည်းတဘာဝပတ်ဝန်းကျင်ပြက်စီးမဲ့အရေးကိုစိုးရိမ်နေကြတဲ့အကြောင်းသတင်းနဲ့အတူ2020မှာတော့ရခိုင်ပြည်နယ်ကစစ်ပြေးဒုက္ခတွေနေရရင်ကိုပြန်နိုင်မှုအလားအလာအခြေအနေရှိပါသလားဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့ VOA ရဲ့သောတာရှင်တွေအတွက်အဆိုတော်တေလာဆွစ်တီဆိုထားတဲ့ Back to December ဆိုတဲ့တေးသင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်တော်မီပေါင်းရာနဲ့ချီလောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံမှာဒီကနေ့တော်မီလောင်ကျွမ်းမှုပို့ပြီးတော့ပြန့်နှံ့နေတဲ့ဗစ်တိုးရီးယားပြည်နယ်ထဲမှာအရေးပေါ်သတိပေးချက်တွေထပ်ပြီးထုတ်ပြန်ခဲ့ရပါတယ်မဲလ်ဘန်မြို့မြောက်ပိုင်းကဘန်ဒူရာ၊ဂရင်းစ်ဘာရာနဲ့မဲလ်ဘတ်အရပ်တွေမှာရှိနေကြသေးသူတွေအနေနဲ့ဘေးလွရာထွက်ပြေးဖို့အချိန်မမီတော့တဲ့အတွက်မိဘကင်းအောင်နေကြဖို့အာဏာပိုင်တွေကသတိပေးခဲ့ရပါတယ်ဒီသတိပေးချက်အပအဝင်ဗစ်တိုးရီးယားပြည်နယ်ထဲမှာမိဘအန်ဒီရဲ့သတိပေးချက်ပေါင်း7ခုထုတ်ပြန်ခဲ့ရပြီးအများစုက East Gippsland ဒေသမှာဖြစ်ပါတယ်။ပူပြင်းတဲ့မိုးလေဝသအခြေအနေနဲ့လေပြင်းတွေကြောင့်တောမီးတွေတစ်ခုနဲ့တစ်ခုကူးဆက်လောင်ကျွမ်းနေပါတယ်။မိဘကြောင့်ထောင်ထဲချီတဲ့ဒေသခံတွေအပြင်ကမ္ဘာလှည့်ခီးတွေလည်းဘေးကင်းရာကိုတိမ်းချောင်နေကြရပါတယ်။ဗစ်တိုးရီးယားပြည်နယ်မြို့တော်မဲလ်ဘန်မြို့မှာဒီကနေ့အပူချိန်ဟာ40ဒီဂရီဆယ်စီယပ်ကျော်ပြီးတော့ဖာရင်ဟိုက်နဲ့ဆိုရင်တော့106ဖာရင်ဟိုက်ထက်မနည်းရှိပါတယ်။ဗစ်တိုးရီးယားပြည်နယ်နဲ့ကဲရဲ့နယူးဆောက်ဝဲလ်ပြည်နယ်မှာလည်းတောမီးပေါင်း100လောက်လောင်ကျွမ်းနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။တောမီးလောင်လေးရှိတဲ့ဩစတြေးလျမှာနွေရာသီမရောက်ခင်တည်းကစတင်လောင်ကျွမ်းနေတဲ့တောမီးတွေကြောင့်တေဆုံးသူ9ယောက်ထက်မနည်းရှိနေပြီးအင်ဂျီပေါင်း1000ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်။အခုလိုတောမီးတွေထိမနိုင်သိမ်းမရလောင်ကျွမ်းနေတဲ့အတွက်ဆစ်ဒနီမြို့မှာနှစ်ဆင်မီဆူမီပန်ထောင်ချီဖောက်ပြီးတော့နှစ်တစ်ကူကြိုဆိုတဲ့ပွဲကြီးကိုမလုပ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့ပွဲကိုကြိုတင်စီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့မြို့တာဝန်ခံတွေကပြောပါတယ်။ကမ်ဘရာမြို့မှာတော့နှစ်တစ်ကူကြိုဆိုတဲ့မီဆူမီပန်ဖောက်ပွဲအစီအစဉ်ကိုဖြတ်ခဲ့ပါတယ
်။တရုတ်နိုင်ငံမှာတော့ကမ္ဘာပထမဆုံးမျိုးရိုးဗီဇပြုပြင်ထားတဲ့ကလေးတွေဖန်တီးပေးခဲ့တဲ့သိပ္ပံပညာရှင်ကို2003ဒီနေ့ချမှတ်လိုက်ပါတယ်2018ခုနှစ်တုန်းကအမွာမင်းကလေးနှစ်ဦးကို DNA မျိုးရိုးဗီဇပြုပြင်မွေးပေးနိုင်ခဲ့တယ်လို့ကြေညာခဲ့တဲ့သိပ္ပံပညာရှင်ဟီဂျန်ကိုရီအနေနဲ့ဆေးပညာရပ်ကိုတရားမဝင်ကျင့်သုံးခဲ့တယ်လို့တရုတ်တရားရုံးတစ်ခုကအမိန့်ချပြီးအခုလိုအပြစ်ပေးလိုက်တာပါသိပ္ပံပညာရှင်ဟီကတော့ဒီအမွာမင်းကလေးတွေနေတဲ့အနာဂတ်မှာ AIDS ကိုခံစွမ်းအားကျဆင်းတဲ့ရောဂါမဖြစ်အောင်ကာကွယ်ပေးဖို့အတွက်မျိုးရိုးဗီဇပြုပြင်တဲ့နည်းပညာကိုအသုံးပြုခဲ့တယ်လို့မနစ်ကကြေညာခဲ့တဲ့အချိန်တုန်းကတကဘာလုံးအံ့ဩသွားခဲ့ရပါတယ်အခုတော့ရှန်ဇန်းမြို့ကခွန်ယုံကဟီကိုအခုလိုထောင်ဒဏ်3နှစ်ပြင်အမေရိကန်ဒေါ်လာ4,300နဲ့ညီမျှတဲ့ရင်ငွေ3တန်းဒဏ်ငွေပါချမှတ်ခဲ့တယ်လို့တရုတ်ဆိုရပိုင်ရှင်းဝါသတင်းဌာနကဆိုပါတယ်ဟီရဲ့သူတေသနအကူ2ဦးကိုလည်းထောင်ဒဏ်2နှစ်နဲ့တစ်နှစ်ခွဲစီပြင်ငွေဒဏ်တွေလည်းအတိအထိချမှတ်ခဲ့ပါတယ်ဒီခွန်ယုံဆုံးဖြတ်ချက်ထဲမှာတော့သူတို့3ဦးအနေနဲ့ဆေးပညာရပ်ကိုကျင့်သုံးဖို့အထောက်အထားအမှန်ကန်မရှိပဲနာမည်ကြီးဖို့နဲ့ချမ်းသာကြွယ်ဝဖို့လှုပ်ဆောင်ခဲ့တာကအမျိုးသားသိပ္ပံသူတေသနာနဲ့စေကူတာမှုဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်တယ်လို့စွပ်စွဲထားပါတယ်ခင်ဗ
ျတရုတ်ပြည်မှာဒီအစိုးရရဲ့လွှမ်းမိုးလာမှုကိုဆန့်ကျင်ပြီးဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေရှိနေတဲ့ဟောင်ကောင်ကျွန်းရဲ့ရေပိုင်းတဲ့ထက်မှာဟောင်ကောင်မှာတက်ဆွဲထားတဲ့တရုတ်စစ်တပ်တွေစစ်ရေးလေ့ကျင့်ခဲ့ပါတယ်တရုတ်စင်တင်မောချင်ကျို့ပေါ်မှာတရုတ်တပ်တွေရေချောင်းလေချောင်းကနေစစ်ရေးလေ့ကျင့်နေတာကိုတရုတ်အစိုးရပိုင် CCTV မှာပြသခဲ့ပါတယ်တောင်တရုတ်ပင်လယ်ထဲမှာပြုလုပ်ခဲ့တဲ့စစ်ရေးလေ့ကျင့်မှုအတွင်းအရေးပေါ်တပ်တွေဖြန့်ချတာ ရေးပေါ်ထောင်ပို့ရေးတွေလုပ်တာနဲ့ပူတွဲကင်းလှဲ့တာတွေကိုလေ့ကျင့်ခဲ့ကြတယ်လို့CCTVသတင်းကပြောပါတယ်။အခုလိုတိအစိုးရပိုင်သတင်းဌာနကစီးရဲလေ့ကျင့်မှုသတင်းကိုထုတ်လွှင့်ခဲ့ခြင်းပါပဲ။ဒါဟာအကြမ်းဖက်မှုနဲ့ဖျော်ဖြေအခြေအနေတွေကိုရအောင်လုပ်တဲ့အရေးကြီးတဲ့အခိုက်အတန့်ဖြစ်တယ်လို့ဟောင်ကောင်မှာရှိတဲ့တိအစိုးရဖွဲ့စည်းတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ပြ ပေါ်ထောက်ခံကြဖို့လဲကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေဖြစ်နေတာခုနလကြာရှိနေပေမဲ့အဆုံးသတ်မဲ့ပုံမမြင်ရပါဘူး။နှစ်သက်ကူပွဲတော်တွေဈေးဝယ်မှုတွေကိုထိခိုက်အောင်ရည်ရွယ်ပြီးတော့နောက်ပတ်နှစ်သက်ကူအကြိုနည်းနဲ့နှစ်ဆန်းတည်းရနေ့တွေကြာရင်လူစီကားတဲ့နေရာတွေဈေးဝယ်တွေအသွားများတဲ့နေရာတွေမှာအကြီးအကျယ်ဆန္ဒပြကြဖ
ကျွန်တော်တို့ရဲ့ပြင်တခြားနီလန်ပေါင်းစုံကိုတုံးသွားမယ်လို့အမေရိကန်သမ္မတအင်ဂျီရောမျိုးသားလုံးချုပ်ရဲ့ချန်ပေကသတိပေးလိုက်ပါတယ်။နျူကလီယာရေးဆွေးနွေးပွဲရပ်တန့်နေတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဘက်ကနှိမ့်မကုန်ခင်ပြည်လဲအောင်လိုက်လျောတာမျိုးမလုပ်ဘူးဆိုရင်အန်အားတင့်သွားစေမယ့်ခရစ်မတ်လက်ဆောင်ပေးမယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ထားချိန်မှာအမေရိကန်အင်ဂျီရောချန် ကိုရီးယားကစိတ်ပြတ်မိမယ်လို့အမျိုးသားလုံးချင်းကြံပေးဥပဒေကပြောခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်အနေနဲ့သူ့နိုင်ငံသားတွေချမ်းသာကြွယ်ဝနိုင်တဲ့လမ်းကိုရွေးမလား။အထူးကျန်ဝိုင်းပယ်ခရရမယ်ပိတ်ဆို့တခတ်မှုတွေကိုရွေးမလားဆိုတာဆုံးဖြတ်ရလိမ့်မယ်လို့လည်းဥပဒေကစပ်ပြောခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားဘက်ကပေးလာမယ်လက်ဆောင်ဆိုတာဟ
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပေးနေပါရစေ
။ညနေနေ့ညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေကစစ်သွေးကြွပြင်းပတ်တဲ့အပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်လက်တုံပြန်တိုက်ခိုက်သွားမယ်လို့အီရန်နိုင်ငံကြောထောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့တစ်ခုကချင်းချောက်လိုက်ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုအပေါ်လက်တုံပြန်မယ်လို့ကာတာအီဖက်စ်ဘိုလာအဖွဲ့ကတတိပေးလိုက်တာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေအတွင်း25ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုဟာအီရတ်ရဲ့အချုပ်အခြာအာဏာကိုချိုးဖောက်တာဖြစ်ပြီးအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနကအပြစ်တင်ခဲ့ပါတယ်။အီရတ်နိုင်ငံအနောက်ပိုင်းမှာရှိတဲ့ခါတာအီဖက်စ်ဘိုလာပြစ်မှတ်3ခုနဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းကနောက်ထပ်ပြစ်မှတ်2ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်ခ်အက်စပါကတနင်္ဂနွေနေ့နောက်ပိုင်းမှာအတည်ပြုပြောကြားခဲ့ပါတယ်။လက်နက်တိုးလောင်ထားတဲ့နေရာနဲ့ကိုယ်ကယ်ရေးနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဝန်ကြီးအက်စပါကပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကအီရတ်အစ်စ်အခြေဆိုင်စခန်းအပေါ်ရော့ကက်ဒုံးနဲ့ပြီးခဲ့တဲ့တောက်ကြနီကတိုက်ခိုက်မှုအတွင်းမှာအမေရိကန်ကွန်ထရိုက်တာတယောက်သေဆုံးခဲ့ပြီးတဲ့နောက်အမေရိကန်ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်မှာအပန်းဖြေနေတဲ့တမရဒေါ်နယ်ထရမ့်ကိုဝင်ကြီးအက်စပါအပြင်နိုင်ငံသားရေးဝင်ကြီးမိုက်ပွန်ပီယိုတို့ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတွားရောက်ရှင်းပြခဲ့ကြပါတယ်
။အမေရိကန်နိုင်ငံတက်ဆက်ပြည်နယ်ခရစ်စတန်ဖျားကျောင်းမှာမနေ့ကဝင်ပစ်ခတ်ခဲ့တဲ့တနတ်သမားကြောင့်ဝတ်ဖြစ်သူနှစ်ဦးသေဆုံးခဲ့ပြီးဝတ်ပစ္စည်းတွေဘက်ကပြန်ပစ်ခတ်ဖန်ဆီးခဲ့တာကြောင့်တနတ်သမားလည်းသေဆုံးခဲ့ရပါတယ်။ Texas ပြည်နယ်ရှိ Tarrant ခရိုင် White Settlement မြို့ West Freeway ဖျားကျောင်းတွင်ပစ်ခတ်မှုတွေမနေ့ညနေပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရဲဘက်ကတော့ဖျားကျောင်းလုံခြုံရေးအဖွဲ့စေတနာဝန်ထမ်း2ဦးကိုချီးကျူးစကားပြောခဲ့ပါတယ်။သေဆုံးသွားသူ2ဦးကတနတ်သမားကိုပစ်ခတ်ဖန်ဆီးခဲ့သူတွေဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီလူနှစ်ယောက်ကစက္ကန့်ပိုင်းအတွင်းမှာအလင်းလင်းတုံ့ပြန်နိုင်ခဲ့တဲ့အတွက်နောက်ထပ်အသက်ပေါင်းများစွာကိုကယ်လိုက်နိုင်တာလို့လက်ထောက်အုပ်ချုပ်ရေးမှူးဒန်ပက်ထရစ်ကဆိုပါတယ်။တနတ်သမားကအစာပိုင်းမှာဖျားချောင်းဝှပြုခုံတန်းရှိမှထိုင်နေခဲ့တာဖြစ်ပြီးနောက်မှထပ်ရက်ပြီးတနတ်နဲ့ပြစ်ခဲ့တာလို့ဒေသခံရဲတပ်ဖွဲ့အကြီးအကဲကြေပြီးဘေဗရင်းကလည်းဆိုပါတယ်။တိစုံသွားသူတွေနဲ့တနတ်သမားဘသူဘဝဖြစ်တယ်ဆိုတာကတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
ကမ္ဘာလက်ကြီးသွားတွေတန်ရှင်းအစဉ်ပြေစွာခီးသွားလာနိုင်တဲ့အာဆီယံစံပြမြို့စုကိုမြန်မာနိုင်ငံကကြားပြည်နယ်လွိုက်ကော်မြို့တနင်္လာရီတိုင်းဒဝဲမြို့နဲ့ရှမ်းပြည်နယ်တောင်ကြီးမြို့တွေရရှိကြမှာဖြစ်ပါတယ်။2020ခုနှစ်အတွက်အတန်ရှင်းဆုံးအာဆီယံစံပြမြို့အဖြစ်မြန်မာနိုင်ငံကမြို့3မြို့အပြင်စုရထားတဲ့တခြားအာဆီယံမြို့တွေကို2020ဇန်နဝါရီလမှကျင်းပမဲ့39ကြိမ်မြောက်အာဆီယံခီးသွားလုပ်ငန်းဖိုရမ်ဆွေးနွေးပွဲမှာစုပေးမှာဖြစ်ပါတယ်။စုရရှိတဲ့မြို့တွေအနေနဲ့အတိအမှတ်ပြုစုလက်မှတ်နဲ့ အာဆီယံကလင်းတိုရစ်စစ်တီလို့မှော်ခွန်းထိုးထားတဲ့တစိုက်ကိုရရှိမှာဖြစ်ပါတယ်။အသက်ရှင်ဆုံးအာဆီယံဆံပြားမျိုးစုက၃နှစ်သက်တမ်းရှိမှာပါ။မြန်မာနိုင်ငံကအရွေးခံရတဲ့လွိုက်ကော်မျိုး၊ဒဝဲမျိုးနဲ့တောင်ကြီးမျိုးတွေဟာကမ္ဘာလက်ခီးတွေရဲ့အသွားများတဲ့မျိုးတွေဖြစ်ပါတယ်။အဲဒီမျိုးတွေဟာအမိုက်ကင်းရှင်းပြီးတော့တန်ရှင်းတက်ရက်တဲ့မျိုးတွေအဖြစ်ပြည်ရင်းပြည်ပခီးသွားတဲ့အတိအမှတ်ပြုခံထားရတဲ့မျိုးတွေလည်းဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုပိုင်းစနစ်တကျဆောင်ရွက်ထားမှု၊တန်ရှင်းတက်ရက်မှုကျမ်းမာရေးမျိုးပြလုံခြုံရေးနဲ့ခီးသွွားတွေအတွက်အဆင်ပြေစေမယ့်အခြေခံအဆောက်အုံတွေရှိမှုစတဲ့ဆန်ခုနှစ်ခုပေါ်မူတည်ပြီးတော့အတန်ရှင်းဆုံးအာဆီယံဆန်ပြမျိုးတွေကိုရွေးချယ်တာဖြစ်ပါတယ်
။ဂျပန်နိုင်ငံမှာတော့ဒီနေ့2019အတွက်တိုကျိုစတော့ရှီယာဈေးကွက်ပိတ်သိမ်းတဲ့ခန္ဓာကြီးကိုဒီနေ့တခန်းတနာကျင်းပခဲ့ပါတယ်။တိုကျို Nikkei 225 Share ဈေးညွှန်းကိန်း13656.6 နှစ်မှတ်နဲ့အဆုံးသက်ပိတ်သိမ်းခဲ့တဲ့ဒီခန္ဓာကိုကုန်တယ်တွေနဲ့စက်မှုလုပ်ငန်းရှင်တွေတစုတူရေးတက်ရောက်အားပေးခဲ့ကြပါတယ်။ဒီ stock ဈေးကွက်ကိုဇန်နဝါရီ9ရက်နေ့မှာပြန်ဖွင့်မှာဖြစ်ပါတယ်။ဒီနေ့ဈေးကွက်ပိတ်ပွဲအခမ်းအနားမှာ Japan Insurance Group ရဲ့မှုဆောင်ရာရှိကဒီနေ့ဟာ stock share ဈေးအကောင်းတဲ့နှစ်ဖြစ်တယ်လို့ချီးကျူးခဲ့ပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။82ကြိမ်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကျင်းပတဲ့အချိန်မှာတော့မနောပွဲတော်ကိုထည့်သွင်းမကျင်းပဖို့ဆုံးဖြတ်ခဲ့ပြီးတော့ပြည်နယ်အစိုးရဝင်းအတွင်းမှာသာကျင်းပဖို့ပြင်ဆင်ထားကြောင်းအစိုးရအဖွဲ့တာဝန်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုမျိုးမနောပွဲမကျင်းပဖြစ်တာကတော့ကချင်မျိုးနယ်စုတွေကြားမှာ Jane Fall ဆိုတဲ့စကားလုံးနဲ့ကချင်ဆိုတဲ့စကားလုံးသုံးဆွဲဖို့သဘောထားမတိုက်ဆိုင်တာကြောင့်ဖြစ်ကြောင်းကချင်ရိုးရာယဉ်ကျေးမှုအတင်းဥက္ကဋ္ဌကပြောပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့။လာမယ့်နှစ်ဇန်နဝါရီလ10ရက်နေ့မှာကြာရောက်မဲ့82ကြိမ်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကိုဇန်နဝါရီလ5ရက်နေ့ကနေ12ရက်နေ့အထိမြကြီးနားမြို့ကမနောကွင်းမှာမနောပွဲတော်နဲ့အတူဈေးရောင်းပွဲ၊အားကစားပွဲ၊ဇက်ပွဲ၊တိကီတာပွဲတွေနဲ့ခန်းခန်းနာနာကျင်းပဖို့ပြည်နယ်အစိုးရအဖွဲ့ဌာနဆိုင်ရာတွေနဲ့ကချင်ရိုးရာယဉ်ကျေးမှုအသင်းတို့ဟာဒီလစံပိုင်းကဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့ပွဲတော်ကျင်းပမဲ့ခေါင်းစဉ်အမည်ရွေးချယ်တာနဲ့ပတ်သက်ပြီးသဘောကွဲလွဲခဲ့တာကြောင့်မနောပွဲတော်နဲ့အခြားပွဲတော်တွေကိုမကျင်းပပြစ်တော့ပဲကချင်ပြည်နယ်အစိုးရရုံးမှသာကျင်းပတော့မှာဖြစ်ကြောင်းပြည်နယ်အစိုးရတာဝန်ရှိသူတဦးကပြောပါတယ်
။ကချင်ပြည်နယ်နဲ့တော့အခုလောဆယ်ကျွန်တော်တို့ရုံးဝင်းထဲမှာလို့ကိုစီစဉ်ထားပါတယ်။မနောဝဲကအဲ့ကွင်းထဲမှာမနောဝဲမဖြစ်တော့ဘူးဖြစ်တော့ဆိုတာဒီကသူတို့ရေးကျင်တဲ့စာသားနဲ့တစ်ဖက်ကကန့်ကွက်တဲ့ဟိုရေးကျင်တဲ့စာသားညှိနှိုင်းတာသူတို့ကျွန်တော်သိရတော့ပေါ့နော်အချင်းပြောရရင်တော့မနောဝဲချင်းပါရေးဖော်မတီနဲ့ကချင်းရိုးရာယဉ်ကျေးမှုနဲ့စာပေအဖွဲ့ချုပ်နဲ့အဲ့လိုစလုံးရွေးချယ်မှုကတော့ဘာမှမတိုက်ဆိုင်ကြအောင်ဖြစ်နေတယ်အဲ့အတွက်ကျွန်တော်တို့ကဒီမနောဝဲမပါဘဲနဲ့ပဲကချင်းပြည်နယ်ဒီအခါနောက်တသက်ပဲလုပ်တော့
အဓိကကတော့အခမ်းအနားခေါင်းစဉ်ကိုဂျင်းဖော်ဘာသာစကားနဲ့ဂျင်းဖော်မုံတော်အန်ထွဲနဲ့ကချင်မုံတော်အန်ထွဲဆိုပြီးရေးသားဖို့အငင်းပွားခဲ့တာကြောင့်ဖြစ်ပါတယ်။ဒီလိုအငင်းပွားခဲ့ရတဲ့အခြေအနေကိုကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကအခုလိုပြောပါတယ
်။ကျွန်တော်တို့ကချင်ဆိုတဲ့နေရာ6မျိုးကိုကချင်လို့ခေါ်တာပေါ့။ဂျင်းဖော်လောဘဇိုင်ဝလာချစ်ရဝန်လီစူစတီဖြစ်6မျိုးပေါ့။အဲ့လိုဂျင်းဖော်လို金佛蒙到你太爱死了是啊大爷不马路边没出现了金佛比你那了出来啊看见了真的路比你那了没好到乌拉是的很明显的是的啊哭啊个爱的路也没出现了真的路阿弥陀佛没把到乌是的了嘛这个阿路变变了的这个阿路呗金佛路也没出现了金佛蒙到你太爱也也没出现了嘛这个阿တင်ပြလာတယ်
ဒီလိုစကလုံးကွဲပြားမှုအပေါ်မငြိမ်းနိုင်နိုင်တာကြောင့်လာမယ့်ကချင်ပြည်နယ်နေ့မှာမနောပွဲတော်နဲ့အခြားပွဲလမ်းတပင်တွေကိုမထည့်သွင်းဖို့ပြည်နယ်အစိုးရကဆုံးဖြတ်ခဲ့တာပါကချင်ပြည်နယ်နေ့အခမ်းအနားတွေမှာဂျင်းဖော့ဆိုတဲ့စကလုံးကိုနှစ်ပေါင်း80ကျော်အသုံးပြုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ဂျင်းဖော့အစားကချင်လို့ရေးသားခဲ့တာကြောင့်အခမ်းအနားမဟုတ်ဦးကိုမိရှုဖြက်စီးခံခဲ့ရပြီးမူလဂျင်းဖော့စကလုံးကိုပြန်လည်အသုံးပြုခဲ့ရပါတယ်ဒီလိုစကလုံးကွဲပြားနေမှုအပေါ်မှာတော့အမြင်ကွဲပြားမှုရှိနိုင်တဲ့ဂျင်းဖော်မျိုးနွယ်စုအတွင်းမှာဖြစ်စေဒါမှမဟုတ်လူမျိုးစု6စုအလုံးအကြားမှာဖြစ်စေညီလာခံကျင်းပပြီးဆုံးဖြတ်ဖို့လိုအပ်ကြောင်းလဲကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကပြောပါတယ် ဒီကနေ့မှာတော့ကချင်မျိုးနွယ်စု6ဆုကခေါင်းဆောင်တွေအကြားမှာဆွေးနွေးခဲ့ပြီးမူလကျင်းပဖို့ပြင်ဆင်ခဲ့တဲ့မနောပွဲတော်ကိုဖေဖော်ဝါရီလ1ရက်နေ့ကနေ10ရက်နေ့အထိကချင်လူမျိုးရွေးရယဉ်ကျေးမှုမနောပွဲတော်ခေါင်းစဉ်နဲ့ကျင်းပဖို့အတွက်အစိုးရစီမှာခွင့်ပြုမိန့်တောင်းခံခဲ့ပါတဲ့
ကချင်ပြည်နယ်နဲ့အခမ်းအနားကြောင့်ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။တစ်ဆက်တည်းပါပဲကချင်ပြည်နယ်ရဲ့ပထမဆုံးစက်မှုဇုံစီမံကိန်းအကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်ရဲ့ပထမဦးဆုံးစက်မှုဇုံစီမံကိန်းနန်ကျင်းစီးပွားရေးဇုံကိုအစိုးရကအကောင်အထည်ဖော်ဖို့တရားနေပြီဖြစ်ပါရဲ့။မြန်မာတရုတ်အကျိုးတူလုပ်မဲ့ဒီစီမံကိန်းမှာပွင့်လင်းမြင်သာမှုရှိဖို့ကချင်ပါတီတွေဘက်ကထောက်ပြတယ်လို့သဘာဝပတ်ဝန်းကျင်ထိခိုက်မှာကိုစိုးရိမ်ပြီးမြေယာရော်ကြီးတွေလည်းမရတာကြောင့်ဒေသခံတွေကဒီစီမံကိန်းကိုကန့်ကွက်ပါတယ်။ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်သတင်းပေးပို့ထားပါဗျ
။မြေကြီးနားမြို့အနောက်ဘက်မှာမြန်မာတရုတ်ပူးတွဲလှုပ်ဆောင်မဲ့နန်ကျင်စီးပွားရေးစက်မှုဇုံစီမံကိန်းကတရုတ်နိုင်ငံရဲ့အကျိုးမြတ်ပေါ်အခြေခံထားသလိုသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေမြေယာဆုံးရှုံးမှုတွေရှိနိုင်လို့ဒေသခံနဲ့ကချင်နိုင်ငံရေးပါတီတွေကကန့်ကွက်နေပါတယ်။ဒေသခံတွေကိုအလောက်ကန်ခွင့်လန်းတွေဖန်တီးပေးနိုင်မှာဖြစ်လို့ကန့်ကွက်မှုတွေရှိနေပေမဲ့လည်းဆက်ပြီးအကောင့်အထည်ဖော်ဖို့ရှိကြောင်းကချင်ပြည်နယ်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးဝေလင်းက VOA ကိုပြောပါတယ်။ဒီစီမံကိန်းနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ပြည်အောင်စုစွတ်တော်ရဲ့ခွင့်ပြုချက်ရပြီးမှဒေသခံတွေကိုချပြသွားမယ်လို့သူကပြောပါတယ်
။လူစုကမှခေါင်းဆောင်တော့ကျွန်တော်ထင်တယ်ရှင်းနိုင်ဘူးကြ။တဘာဝကိုလုံးဝပြစီနိုင်တဲ့ကုသိုလ်တွေပဲတိခိုင်းနေတာနိုင်တဲ့ဆောင်မျိုးမှမဟုတ်တာ။ဒီလိုမှဆိုတော့ပထမနေရည်ညီတစ်စိတ်တကောင်အတူတူလေးတစ်ခုပဲရှိသေးတယ်ကျွန်တော်တို့။ဒီလိုကအကျိုးရှိအောင်ကျွန်တော်တို့လုပ်ပါမယ်ဆိုရင်အမြင့်တက်လာမှာပါ။အားလုံးလည်းလက်ခံပါတော့။
ဒီစီမံကိန်းအတွက်တရုတ်ယူနန်ထိန်ချုံဟုန်ရင်ကုမ္ပဏီနဲ့မြန်မာအစိုးရနှစ်ဖက်နားလည်မှုစာချုပ် MOU ကိုရေးထိုးထားပြီးလုပ်ငန်းသဘောတူစာချုပ် MOE အတွက်ပြည်အောင်စုအစိုးရရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရလို့သူကပြောပါတယ်။ကနဦးစီမံကိန်းအရတော့ဧက4,900လောက်ရှိပေမယ့်အကောင့်အထည်ဖော်ရင်တော့ဧက900စီအရင်ဆုံးလွှတ်ဆောင်သွားမယ်လို့ဆိုပါတယ်။ရင်းနှီးမြှုပ်နှံမှုအကြမ်းင်းရှားထားချက်အရဆိုရင်တရုတ်ကုမ္ပဏီက60ရာခိုင်နှုန်းမြန်မာအစိုးရက40ရာခိုင်နှုန်းရှိပါတယ်။ပြည်နယ်အစိုးရဟာနန်ကျင်စီးပွားရေးစက်မှုဇုံစီမံကိန်းကိုကချင်လူတို့ကချင်နိုင်ငံရေးဖွဲ့စည်းတွေနဲ့ဆွေးနွေးဖို့လိုရလို့ကချင်ပါတီ၄ခုပေါင်းစည်းရရဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကွမ်ကောင်အောင်ခန်းက VOA ကိုပြောပါတယ်။
ကျွန်တော်လည်းကပြည်ထောင်စုနိုင်ငံတစ်ခုထောက်နေတဲ့ဒီဟာမျိုးမဟုတ်ဘူး။ဒီမှာဒီမိုကရေစီနဲ့ဘာမှဆုံးဖြတ်ပြီးတာမဟုတ်ဘူး။ဒါကြောင့်ကျွန်တော်ပြည်ထောင်စုနိုင်ငံတိောက်ပြီးမှပဲကျွန်တော်အနေနဲ့ဒီဟာတွေကိုဆွေးနွေးဖို့ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကခဏလေးဘာမှသိနေတဲ့ဇင်မှုတော့မရှိဘူး။ဒါကြောင့်ကျွန်တော်အမြင်တော့ဆက်စပ်ပြီးမှလည်းကျွန်တော်ရောင်လက်ခံနိုင်မှာမဟုတ်ပါဘူး
။ဒုသမတာဦးဟင်နရီဘန်တီယူရဲ့ပြီးခဲ့တဲ့နိုဝင်ဘာလမြေကြီးနား3ရက်ခီးစဉ်မှာနန်ကျင်စက်မှုဇုံနေရာကိုသွားခဲ့ပြီးမြေယာပြဿနာကိစ္စတွေကိုမေးမြန်းခဲ့ပါတယ်။မြေပြဿနာကို3လလောက်အချိန်ယူပြီးစောင့်ရွက်သွားမယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကဖြေကြားခဲ့ပါတယ်။လက်ရှိမြေလို့မြေယာဥပဒေအရဆိုရင်တောင်သူတွေကမြေယာဆုံးရှုံးမှုတွေရှိနေပါတယ်။တချို့တောင်ယာတွေအတွက်ပြီးနှံ့ရော်ကြီးလောက်ပဲရဖို့ရှိကြောင်းဒေသခံတွေကပြောနေကြပါတယ်။ကချင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့မတည်ငြိမ်မှုတွေ၊စစ်ရှောင်ရေးကိစ္စတွေ၊ငြိမ်းချမ်းရေးဆွေးနွေးနေတဲ့ကာလတွေမှာနန်ကျင်စီးပွားရေးဆောင်စီမံကိန်းကိုအစိုးရကအကောင့်အထည်ဖော်နေတဲ့အပေါ်မှာတရားမျှတမှုမရှိဘူးလို့ကချင်ရပ်ပတ်အဖွဲ့အစည်းတွေကလည်းဝေဖန်နေကြတာရှိပါတယ်။နန်ကျင်စီးပွားရေးဆောင်အတွက်ယူနာထိန်ချုံဟုန်ရင်ကုမ္ပဏီဟာနည်းပညာနဲ့အရင်အနည်းအဓိကစိုက်ထုတ်လုပ်ကင်သွားမှာဖြစ်ပြီးမြေဧက4,900ပေါ်မှာ15နှစ်လုပ်ကင်ဝင်ရဖို့2018မေလ1ရက်နေ့ကမြန်မာအစိုးရနဲ့ MOU ရေးထိုးထားခဲ့ရာဖြစ်ပါတယ်
။ကိုစောထပ်ပါရှင်ဆက်ပြီးတော့ဆစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကသတင်းကိုတင်ဆက်ချင်ပါတယ်။2019ခုနှစ်ကုန်လို့2020နှစ်တစ်ထဲရောက်တော့မှဖြစ်ပေမဲ့လို့ရခိုင်ပြည်နယ်တွေကပြည်တွင်းစစ်တံခံနေရတဲ့ဒေသခံတွေအနေနဲ့ကနှစ်တစ်ကူးတဲ့ကာလမှာတော့သူတို့ရဲ့နေအိမ်တွေစီကိုအန္တရာယ်ကင်းကင်းနဲ့ပြန်ကျင်တဲ့ဆန္ဒတွေရှိနေပါတယ်။ဒါပေမဲ့လည်းရခိုင်မြောက်ပိုင်းမှာတော့စစ်တပ်နဲ့အေအေတိုင်းသားလက်နက်ကင်တက်ကြားဖြစ်ပွားနေတဲ့စစ်ပွဲကတစ်နှစ်ကျော်လာပြီဖြစ်ပေမဲ့မပြီးဆုံးသေးသလိုနေရဲစွန့်ခွာထွက်ပြေးရသူတွေတိုက်ပွဲတွေမှာပိတ်မိနေသူတွေကလည်းတစကြာတိုးလာနေပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတော်စုစုကသတင်းပေးပို့ထားပါတယ်
။တက်မတော်နဲ့အေအေချာရခိုင်ပြည်မြောက်ပိုင်းမှာ2018နိုဝင်ဘာလကုန်ပိုင်းကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြားမှာနေရဲစွန့်ခွာသူဦးရေဟာသက်သိန်းနီးပါးထိရှိလာပြီးဖြစ်ပါတယ်။ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကပြုစုထားတဲ့စီရင်တွေအရလူပေါင်း6,000ကျော်ဟာသူတို့ရဲ့အိုးအိမ်တွေကိုစုံခွာပြီးဖုန်ကြီးကျောင်းနဲ့စာတင်ကျောင်းတွေမှာတိုက်ပွဲရှောင်နေရတယ်လို့4,000နီးပါးကတော့တိုက်ပွဲတွင်ပိတ်မိနေကြတာပါ။ပုံနာကျုံမြို့နယ်ဖားကျွဲစခန်းမှာမိသားစုလိုက်တိုက်ပွဲရှောင်နေရတဲ့ဦးတန်းမြင့်ကနေရက်စုံခွာလာတာတစ်နှစ်ကျော်ရှိနေပါပြီ။ ရွာကိုပြန်ချင်းမယ်သူတို့နေရာမှာလေယာမရှိတော့သလိုမြေမြုံမိုင်းအနေရကိုကြောက်လို့တောင်ပေါ်ကိုလည်းမသွားရဲတာကြောင့်အိမ်ပြန်မှုမလွယ်သေးဘူးလို့ပြောပါတယ်။
ကျွန်တော်တို့ကျွန်တော်တို့ဒီအပွေရက်တန်ပြီးတော့ဒီမြစ်ပစ်မှုနှောက်နေချိန်မှာမိမိဦးရွှေရှင်တွေကိုလောက်ပေါ်ပြီးတော့စားတောက်ရှင်နေဆက်လက်ရှိတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့မျိုးလင်းတလို့ဖြစ်လာပါရဲ့လို့ကျွန်တော်တို့ပြောပါမယ်။လာမယ့်2024မှာရခိုင်ပြည်တွင်းတိုက်ပွဲတွေရပ်တန့်မှုရခိုင်လူမျိုးအနေနဲ့တောင်းဆိုမှုပြုလုပ်သွားဖို့ရှိတယ်လို့ရခိုင်ဒေသတွင်းစစ်ဆောင်တွေကိုကူည
ဒီနေ့ထားပြီးတော့စဉ်းစားသင်တယ်ဆိုတာရေနောက်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်သူလူထုအနေနဲ့လေခုခုတော့တောင်းဆိုမှုတရအနေနဲ့လောကောင်းလောက်ရလိမ့်မယ်ဒီတိုင်းပဲဆက်သွားနိုင်မယ်ဆိုလို့ရှိရင်ဘယ်သူမှအကျိုးအမြတ်မရတဲ့အပြင်ဒီတိုင်းပြည်ရလူမျိုးရောအကုန်လုံးနဲ့နာမှာဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်လူထုအနေနဲ့ဖြစ်ပွင့်တဲ့ပတ်သက်ပြီးတော့ဆက်လက်မဖြစ်ဖို့တောင်းဆ
ชาวไทยบินในเจ้าตัวมิวเนสวีไลน์ว่ากันที่ตาแข็งกุทุนสวีการ์โรและชิมาไต้หวันมีชีวิตไม่แต่เมื่อสิจังสิเนียจังส่วนใหญ่ที่แลนด์ยาเรลูกเยาว์เลยเจ้าโรเกตุเมเนการ์โรเอเชียเชียงวันเลยคุณยาได้เนี่ยว่าเจ้าตัวมาใช้เจ้าเลยดีสุดโรแลนด์หลังสูงใหญ่ไทยแลนด์ยาวันเลยคุณยาชาวไทยบินมาในไทยเนี่ยเรติดตาแข็งว่าตัวเย็นเนี่ยมีมาแต่เนี่ยจะเปลี่ยนแทนในไต้หวันหรือจะลงเล่าเตะสาต่อท่าเป็นหูไม่ยาจะบ่าวู
ถ้าเป็นมิวเนสเซียงเลยก็ลงจากอีกอย่างตัวไหนไม่พินิจมาพิจารณาดูเรื่อยๆเสียว่าลงเราอยากสิ่งไหนมุกเลยมิวเนสนี่จะบาร์เลยโปรดชมนะครับณท้องสกุลคุณเอกุลณท้องนั่นเสียคุณเอกุลเชิงกะลาบาวีณท้องนั่นเสียคุณที่ยามานังตัวจงอ่ะไหนไม่สิงเขาเจเน่ลาลากรุงนี่บลูชีวังเลย อีกอันหนึ่งเนี่ยเดลี่ไลซ์ซีเซมาตั้งแต่สุนีโอชิวาเลยปาวันสุนีมีมันดูแลตัวชินรีกูเอตลีโฟนนัมเบอร์ดูจูบีโอปิบูทามเอสุนีเดลี่ไลซ์ซีเซนเลือกทุกเดชิมาคอยมาพิบาร์เลยแต่มามโหกูเอ็มยี่กูเอ็มมิโกนิกูสานักพิเศษตามไฟน์พิเศษจูดิ้งปิบูทารุเลยยาวาเลยฟิวเอ็มมาวันยาฟูนัมเบอร์ก็เต้เนตุยันเน่ต้องเชนเน่งางางาลีพิบาร์เลยอีเมลิสากาดามิสแอคบิโอเอ็นนิวส์ดอทคอมพิบาร์เลยปาวันสุนีมีมันจามเอตัวชินรีจูบีไลน์
มันเป็นเช่นอีกงานหนึ่งที่ลีลาอิสิเซมาปาวินสุนีจับบุตรราชินีกูทำมาเพื่อขอบยาดีเช่นตัวราชินีเช่นสาวนี้เนี่ยเวลาที่นิติกูยาดียาวเดชเชนัยมาโรที่ยาดีกูเข้าใจยิ่งพูดทาร์เรตเดทเชนลีเนี่ยพิบีเป็นอะไรจะเจ้าดีนี่รอสูรอดีลาสุดดีสุดทาร์เรตแบ็กดูดีเซมาสูรเดทเชนลีเนี่ยพิบีเป็นจะมาเรน่าเซมาเช่น
Thank you.
ဒီကနေ့ကတော့တေလာဆွတ်တီဆိုထားတဲ့ဘက်တူဒီဇင်မှာဆိုတဲ့တေးသချင်းလေးကိုVOA ရဲ့တော်ဒါရှင်နေနှစ်ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။နှစ်တကူကာလမှာVOA ရဲ့တော်ဒါရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေလို့VOA ဝိုင်းတော်သူဝိုင်းတော်သားတွေကိုစားစုမုံကောင်းတောင်းပေးပါတယ်ရှင်။ပျော်ရွှင်စရာနှစ်တကူကာလဖြစ်ကြပါစေရှင်။
အစီအစဉ်နဲ့မကြခင်အဆုံးသတ်တော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မော်တစ်လှည့်ပြောပြပေးပါအောင်ရှင်။တော်မီပေါင်းရာနဲ့ချီလောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံမှာဒီကနေ့တော်မီလောင်ကျွမ်းမှုပုံမှုပြန့်နှံ့နေတဲ့ဝီတိုရီယာပြည်နယ်ထဲမှာအရေးပေါ်သတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ခဲ့ရပါတယ်။မဲလ်ဘုန်းမြို့မြောက်ပိုင်းက ဘန်စတူရာဂရင်းစ်ပါရာနဲ့မဲလ်ပတ်အရက်တွေမှာရှိနေကြသေးသူတွေအနေနဲ့ဘေးလွတ်ရာထွက်ပြေးဖို့အချိန်မမီတော့တဲ့အတွက်မီးဘေးကင်းအောင်နေကြဖို့အာဏာပိုင်တွေကသတိပေးခဲ့ရပါတယ်။ဒီသတိပေးချက်အပါအဝင်ဝီတေရီယာပြည်နယ်ထဲမှာမီးဘေးအရေးပေါ်သတိပေးချက်ပေါင်း12ခုကိုထုတ်ပြန်ခဲ့ရပြီးတော့အများစုကအီးစ်ကစ်လန်ဒေတာမှာဖြစ်ပါတယ်။ဝီတိုရီယာပြည်နယ်နဲ့ကပ်ရက်နယူးဆောက်ဝေးပြည်နယ် ောင်ချီဖောက်ပြီးတော့နှစ်တကူကြိုးဆိုတဲ့ပွဲကိုမလုပ်ဖို့တောင်းဆိုမှုတွေရှိပေမဲ့ပွဲကိုကြိုတင်စီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့မြို့တာဝန်ခံတွေကပြောပါတယ်တရုတ်နိုင်ငံမှာတော့ဒီကမ္ဘာပထမဆုံးမျိုးပီဇာပြုပြင်ထားတဲ့ကလေးတွေဖန်တီးပေးခဲ့တယ်လို့ဆိုတဲ့သိပ္ပံပညာရှင်ကို1003နှစ်ချလိုက်ပါတယ်။2018ခုနှစ်တုန်းကအမွှာမင်းကလေးနှစ်ယောက်ကို DNA မျိုးရိုးပီဇာပြုပြင်မွေးဖွားခဲ့တယ်လို့ကြေညာခဲ့တဲ့သိပ္ပံပညာရှင်ဟီဂျန်နူးအနေနဲ့ဆေးပညာရပ်ကိုတရားမဝင်ကျင့်သုံးခဲ့တယ်လို့တရုတ်တရားရုံးတစ်ခုကအမိန့်ချပြီးတော့အပြစ်ပေးလိုက်တာပါ။ထောင်နဲ့သုံးနှစ်အပြင်အမေရိကန်ဒေါ်လာ4,300နဲ့ညီမျှတဲ့ယွမ်ငွေ3,000ကျော်ကိုလည်းပူတွဲချမှတ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကဖျားရှိခိုးကြောင်တစ်ခုရဲ့မှတနက်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်လူနှစ်ယောက်သေဆုံးခဲ့ပြီးတော့အဲ့ဒီတနက်သမားကလည်းဝိပုသူတွေပြန်လည်ပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်သေဆုံးခဲ့ပါတယ်ရှင်
။သတင်းကြီးချုပ်ကိုမတ်ဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Vitek Zonyek ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာတော့အပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA ကိုနားထောင်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.